ရှမာကုခရစ်ဝင်အခန်းကြီး1အငယ်1မှ8ဖျားသခင်သားတော်ယေရှုခရစ်၏အေးဝန်ဂေလိတရား၏အစကိုဆိုပြီးအံအနာဂတ်တိကျမ်းစာ၌လာဒီကာကြည့်ရှုလော့တင်သွားရာလမ်းကိုပြင်ရသောငါ၏တမန်ကိုတင့်ရှိ၌ငါစေလွတ်၏တော၌ဟစ်ကျော်သောသူ၏အတန်မှသာဝရဖျားကြွတော်မူရာလမ်းကိုပြင်ကြလော့လန်ခီတော်ကိုဖြောင့်စေကြလော့ဟုလာဒီနှင့်အညီယောဟန်သည်တော၌ဗတ္တိဇံကိုပေးလျက်အပြစ်လွတ်ခြင်းအဖို့လို့ငါနောင်တနှင့်ဆက်ဆိုင်သောဗတ္တိဇံတရားကိုဟောလျက်ပေါ်ထွန်း၏ယေရုရှလင်မြို့သားများမှစ၍ယူဒပြည်သူပြည်သားအပေါင်းတို့သည်ယောဟန်ထံသို့ထွက်သွား၍မိမိတို့အပြစ်များကိုဖော်ပြလျက်ယောဟန်မြစ်၌ဗတ္တိဇံကိုခံကြ၏ယောဟန်သည်ကလောက်အမွေးနှင့်ရက်သောအဝတ်ကိုဝတ်လျက်ခါ၌တရေကပန်းကိုစီးလျက်ဂျိုင်းကောင်နှင့်တော၌ဖြစ်သောပြားရည်ကိုစားလျက်နေ၏ဟောချက်စကားဟူမူကားငါထက်တက်ဆွမ်းနိုင်သောသူသည်ငါနောက်ကြွလာ၏ထိုသူ၏ခြေနှင်းတော်ကျိုးကိုမျှငုတ်၍ဖြည့်ခြင်းငါငါမထိုင်ငါသည်တင်တို့အားရေ၌ဗတ္တိဇံကိုပေး၏ထိုသူသည်တန်ရှင်းသောဝိညာဉ်တော်၌တင်တို့ကိုဗတ္တိဇံပေးမည်ဟုဟောသည်အငယ်9မှ20ထိုအခါယေရှုသည်ဂါလိလဲပြည်နာဇရက်မြို့မှကြွလာ၍ယောဟန်လက်ဖြင့်ယော်ဒန်မြစ်၌ဗတ္တိဇံကိုခံတော်မူ၏ရေမှပေါ်ထစဉ်တွင်ကောင်းကင်ကွဲ၍ဝိညာဉ်တော်သည်ဂျိုးငှက်ကဲ့သို့ကိုရော့အပေါ်၌ဆင်းသက်တော်မူသည်ကိုမြင်ရ၍တင်ကားငါနှစ်သက်မြတ်လို့ရာငါဤချက်သားပေသည်ဟုကောင်းခင်ကအတန်တော်ဖြစ်လေ၏ထိုခဏချင်းတွင်ဝိညာဉ်တော်သည်ယေရှုကိုတောသို့တောစေတော်မူ၏အရက်40ပတ်လုံးထိုတော၌နေ၍စာရန်ဤစုံစမ်းတွေးဆောင်ခြင်းကိုခံတော်မူ၏တားရဲတို့နှင့်အတူရှိတော်မူ၏။ကောင်းကင်တမန်တို့သည်လည်းလှုပ်ကြွေးကြ၏။ယောဟန်သည်ထောင်ထဲသို့ရောက်သည့်နောက်ယေရှုသည်ဂါလိလဲပြည်သို့ကြွတော်မူလျှင်အချိန်ပြည့်စုံပြီးဘုရားသခင်၏နိုင်ငံတော်သည်တည်လူနီးပြီးနောင်တရကြလော့။အေးဝံဂလိတရားကိုယုံကြည်ကြလော့ဟုသောဘုရားသခင်၏နိုင်ငံတော်နှင့်ရှင်သောအေးဝံဂလိတရားကိုဟောရမူ၏ဂါလိလဲအိုင်နာမှာကြွတော်မူစဉ်ရှိမုန်နှင့်အန်ဒရေညီကိုနှစ်ယောက်သည်တငါဖြစ်၍အိုင်တွင်ပိုက်ခွန်ဖြန့်ချသည်ကိုမြင်တော်မူလျင်ထိုသူတို့အားငါနောက်သို့လိုက်ကြလော့တင်တို့သည်လူကိုမြားသောတငါဖြစ်စေခြင်းကငါပြုမည်ဟုအမိန်တော်ရှိသောထိုသူတို့သည်ချက်ချင်းပိုက်ခွန်ကိုစွန့်ပြစ်၍နောက်တော်သို့လိုက်ကြ၏ထိုမှအနှဲငယ်လွန်ပြန်လျင်ဇေဘေဒဲဤသားယာကုပ်နှင့်ယောဟန်ညီကိုနှစ်ယောက်တို့သည်လှေပေါ်မှပိုက်ကွန်ပြင်းနေသည်ကိုမြင်၍ချက်ချင်းခေါ်တော်မူ၏ထိုသူတို့သည်လည်းလှေပေါ်မှရှိသောသူငှားတို့နှင့်တကွအဖဇေဘေဒဲကိုစွန့်ပြစ်၍နောက်တော်သို့လိုက်ကြ၏အငယ်27မှ28ကပိရနောင်မြို့သို့သွားကြလျင်ဥပုံနေ၌ကိုတော်သည်ချက်ချင်းတရားဆရာသို့ဝင်၍ဆုံးမဩဝါဒပေးတော်မူ၏ပရိသတ်တို့သည်လည်းဆုံးမဩဝါဒပေးတော်မူခြင်းကိုအလွန်အံ့ဩကြ၏အကြောင်းမူကားကျမ်းပြုဆရာဤသူမဟုတ်အစိုးရသောသူဤသူဆုံးမဩဝါဒပေးတော်မူ၏ထိုသူတို့ဤတရားဆရာ၌ညဉ့်ညူသောနတ်ဆွဲသောသူရှိ၍ဩနာဇရက်မြို့သားယေရှုကိုတော်သည်အကျွန်ုပ်တို့နှင့်အဘေတို့ဆိုင်သည်အကျွန်ုပ်တို့ကိုဖျက်ဆီးခြင်းငှာလာသလိုကိုရောသည်အဘေသူဖြစ်သည်ကိုအကျွန်ုပ်သိပါ၏ဘုရားသခင်ဤတန်ရှင်းတော်မူသောသူဖြစ်ပါသည်ဟုဟစ်ကြော်လေ၏ယေရှုကလည်းတိတ်ဆိတ်စွာနေလောထိုသူဤအထဲကထွက်သွားလောဟုဆုံးမတော်မူလျင်ညင်ညူးသောနတ်သည်ထိုသူကိုတောက်မှစီပြီးမှကြီးသောအတန်နှင့်အော်ဟစ်၍ထွက်သွား၏လူအပေါင်းတို့သည်မိမောတွေ့ဝေ၍ဤအမှုသည်အဘယ်သို့နည်းဤဆုံးမခြင်းအသည့်သည်အဘယ်သို့နည်းညဉ့်ညူးသောနတ်တို့ကိုပင် အာနာနှင့်မှားထား၍သူတို့သည်နားထောင်ကြသည်တကားဟုအချင်းချင်းမေးမြန်းပြောဆိုကြ၏။တည်င်းတော်သည်လည်းဂါလိလဲပြည်အရရတို့၌ချက်ချင်းနှံ့ပြားကြော်စောလေ၏။အငယ်29မှ34တရားစရာမှထွက်ကြလျင်ရှိမုန်အန်ဒရေတို့အိမ်တို့ယာကုပ်ယောဟန်နှင့်တကွချက်ချင်းသွားကြ၏။ရှိမုန်ဤရောက်ခမသည်ဖျားနာဆွဲ၍တုံးလုံးနေသည့်အကြောင်းကိုအလျင်မြန်လျှောက်ကြ၏။ကိုရိုဒီလာ၍ထိုမိမ့်မဤလက်ကိုကင်လျက်ခြီကြွတော်မူသည့်ခဏချင်းတွင်သူသည်အဖျားပြောက်၍ဧသည်ဝုတ်ကိုပြုလေ၏။နေဝင်၍ညအချိန်ရောက်လျင်မချမ်းမမာသောသူနှင့်နတ်ဆိုးဆွဲသောသူရှိသမျှတို့ကိုအထံတော်သို့ဆောင်ခဲ့၍တမျိုးလုံးသည့်တကားနာမှစုဝေးလျက်ရှိကြ၏အထူးထူးပြပြသောအနာဆွဲသောသူများတို့ကိုတက်တာစေတော်မူ၏နတ်ဆိုးများတို့ကိုလည်းနှင်ထုတ်တော်မူ၏နတ်ဆိုးတို့သည်ကိုရော့ကိုတိကျသောကြောင့်စကားတခုံးကိုမျှပြောစေခြင်းကအခွင့်ပေးတော်မူမူငယ်35မှ39နန်းနှင့်အချိန်မိုးမလင်းမီကိုတော်သည်ထပြီးလင်ဒေါ်အရက်တို့ထွက်ကြွ၍ဆုတောင်းတော်မူ၏ရှိမုန်နှင့်သူ၏အပေါင်းဖော်တို့သည်လိုက်၍ရှာကြသောကိုရော့ကိုတွေ့လျင်လူအပေါင်းတို့သည်ကိုရော့ကိုရှာကြပါသည်ဟုလျှောက်ဆို၏ကိုရော့ကလည်းငါသည်နီးစပ်သောမြို့ရွာတို့၌တရားဟောခြင်းကသွားချကုန်ဟန်ထိုတို့အလိုငါငါကြွလာပြီဟုမိန့်တော်မူ၍ဂါလိလဲပြည်အရရတရားစရတို့၌တရားဟောလျက်နတ်ဆိုးတို့ကိုနှင်ထုတ်လျက်နေတော်မူ၏အငယ်40မှ45နူနာဆွဲသောသူတယောက်သည်အထံတော်သို့လာ၍ဒူးထောက်လျက်ကိုရောအလိုရှိလျင်ကျွန်ုပ်ကိုတန်ရှင်းစေနိုင်တော်မူသည်ဟုတောင်းပန်လေ၏ယေရှုသည်တနာသောစိတ်ရှိသဖြင့်လက်တော်ကိုဆန့်၍သူသူကိုတို့လျက်ငါအလိုရှိ၏တန်ရှင်းခြင်းတို့ရောက်စေဟုမိန့်တော်မူ၏ထိုတို့မိန့်တော်မူသည့်ခဏချင်းတွင်နူနာပြောက်၍တန်ရှင်းခြင်းတို့ရောက်လေ၏ယေရှုကလည်းသင်္တိပြုအဘယ်သူအားစကားတခွန်းကိုမျှမပြောနှင့်ယေပရဟိတံတို့တွား၍ကိုကိုပြတော့သူတစ်ပါး၌တက်တည်ဖြစ်စေခြင်းကတန်ရှင်းခြင်းတို့ရောက်သည့်အတွက်မောရှိစီရင်မှားထားသောပူဇော်တကာကိုဆက်လော့ဟုမြစ်တား၍ချက်ချင်းလွတ်လိုက်တော်မူ၏ထိုသူသည်ထွက်သွား၍စကားများသောအပြင်ထိုအကြောင်းကိုအနှံ့ပြားကြော်စောစေ၏ထိုကြောင့်ကိုရော်သည်နောက်တဖန်မြို့ထဲသို့ထင်ရှားစွာမဝင်ရဘဲမြို့ပြင်တောအရ၌သာနေတော်မူ၍အရရတို့မှအထံတော်သို့ရောက်လာကြ၏